အမေရိကန်အစိုးရလုပ်ငန်းတွေပြန်လည်လည်ပတ်ရေးဥပဒေချကိုသမ္မတဒေါ်နယ်ထရမ့်ကလက်မှတ်ရေးထိုးလိုက်ပြီးဖြစ်တာကြောင့်၃ရက်တာအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့မှုကအဆုံးသတ်သွားပြီးဖြစ်ပါတယ်။လူအမှုကြီးကြပ်ရေးကိစ္စအပေါ်မပြေမလည်ဖြစ်နေတာကနေအစိုးရလုပ်ငန်းတွေတစ်စိတ်တစ်ပိုင်းရန်နာခဲ့ရတဲ့အထိဖြစ်စေခဲ့တာပါ။မနေ့တနင်္လာနေ့အစောပိုင်းမှာအမေရိကန်ထက်လွတ်တော်ကအတည်ပြုခဲ့တဲ့ဥပဒေချကိုအောက်လွှတ်တော်မှာတနင်္လာနေ့နှောင်းပိုင်းမှာမဲခွဲအတည်ပြုခဲ့ကြတာပါ။ရှားကြီးအသုံးစိတ်နဲ့ February 10ရက်နေ့ထိအစိုးရကိုလက်ပတ်နိုင်မှာဖြစ်ပြီးကြီးကြီးဆိုရအသုံးစိအပေါ်သဘောတူညီချက်ရရည်လွှတ်တော်အတွက်အချိန်ရသွားစီပါတယ်။နိုင်ငံအတွက်သတင်းကောင်းဖြစ်တယ်လို့ Ohio ပြည်နယ်ကုစားပြုဒီမိုကရက်လွှတ်တော်အမတ် Charlotte Brown ကသတင်းတောက်တွေကိုပြောဆိုခဲ့တယ်လို့ Maine ပြည်နယ်ကုစားပြု Republican အထက်လွှတ်တော်အမတ် Susan Collins ကလည်းဒီနေ့ကတော့နေတူးနေမြတ်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတ Trump ကတော့ကျင်းကြားချက်ထုတ်ပြောဆိုရမှာလွှတ်တော်ကဒီမိုကရက်တွေဘက်ကစစ်တပ်နေကြဆောင်တဲ့ရေးပေါ်ကစေးတက်တွေကိုအသုံးစိပေးဖို့ဆန္ဒရှိလာပြီးအတီတရားရလာတဲ့အတွက်သိက္ခူဝန်သားတဲ့အကြောင်းဖော်ပြထားတာကိုအင်ပီရောပြောခွင့်ရဆာရာဆန်ဒါစ်ကဖတ်ပြခဲ့ပါတယ်။နောက်ပိုင်းမှာတော့သမ္မတထရမ့်ဟာဒါဟာ Republican တွေအတွက်အောင်မြင်မှုကြီးဖြစ်ပြီးလူတိုင်းအတွက်အောင်မြင်မှုကြီးဖြစ်စေချင်တယ်လို့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြခဲ့ပါတယ်ခင်ဗျာ။